တရုတ်မြန်မာနယ်စပ်ဒေသနမ်ခမ်းမြို့ရှိရှမ်းပြည်တပ်မတော် SSC မြောက်ပိုင်းတပ်တွေကိုတန်အားအမျိုးသားလွတ်မြောက်ရေးတပ် DNLA ကနေရာရွှေ့ပြောင်းပေးတဲ့ကိစ္စဟာနှစ်ဖက်ဆွေးနွေးမှုရှိမထားဘူးလို့ SSA မြောက်ပိုင်းဘက်ကပြောဆိုပါတယ်လက်တလုံးမှာတော့ DNLA ကတည်ယူထားတဲ့နမ်ခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူညီချက်မရသေးကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးမပြေမလည်ဖြစ်နေတဲ့အခြေအနေကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ
2023ခုနှစ်နောက်ပိုင်းမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုဆစ်စီရင်အတွင်းမှာ TNL တန်းပလောင် MMDA ကိုကန့် AA ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တပ်ပေါင်းစုဟာချမ်းမြောက်ဒေသမှာအနည်းဆုံးမြို့73မြို့လောက်ကိုသိမ်းယူခဲ့တာပါလောလောဆယ်2023ခုဒီဇင်ဘာလက TNL ကသိမ်းယူလိုက်တဲ့နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တွေအကြားမပြေလည်မှုတွေရှိလာနေပါတယ်ပြီးခဲ့တဲ့မေလ28ရက်နေ့ကနန်းခမ်းမြို့နယ်ရှိ SSPP SSA မြောက်ပိုင်းတပ်တွေကို TNL ကမူဆယ်ဘက်ကိုပြောင်းရွှေ့စေခဲ့ပါတယ်ဒီလိုပြောင်းရွှေ့ရတဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးညှိနှိုင်းပြီးမှပြောင်းရွှေ့တာဖြစ်တယ်လို့ TNL ဘက်ကသတင်းထုတ်ပြန်တဲ့အပေါ် SSPP SSA မြောက်ပိုင်းဘက်ကမဟုတ်မှန်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOA ကိုပြောပါတယ
်ဒီပြီးခဲ့တဲ့28ရက်ပေါ့ဗျာမေလ28ရက်ပေါ့အဲ့ဒါ DNA ကကျွန်တော်ခမ်းမြုံနယ်ထဲမှာရှိတဲ့ကျွန်တော် SSPP ဒီဝီတိုဂျီဘိုင်းရောဟိုအခွန်ဌာနရောသူတို့ကဟိုဘူဆယ်ဘက်ကနေတည်ဆောင်ပြောင်းရွှေ့ထားတာပေါ့ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ DNA ပြန်ကြေးရေးကသူတို့ညီတိုင်းပြမတဘောတူညီချက်နဲ့လုပ်တယ်ဆိုတာအဲ့ဒါတော့မမှန်ဘူးဆိုတဲ့ဟာကိုကျွန်တော်တို့လူထုတွေသိအောင်ပြောပြချင်တာ
ပါ DNA ကနန်းခမ်းမြုံကိုနှစ်လနီးပါးကြာတိုက်ခိုက်ပြီး2023ဒီဇင်ဘာ18ရက်နေ့မှာတည်ယူခဲ့တာပါဒီလိုတည်ယူပြီးနောက်နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး DNLA နဲ့ SSPP ကြားဆွေးနွေးမှုတွေရှိခဲ့ပေမဲ့နှစ်ဖက်သဘောတူညီချက်မရသေးကြောင်းလဲဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ
်လူနန်းခမ်းကိစ္စကဒီတစ်တုံညာနေကွန် operation နောက်ပိုင်းမှာ DNLA ကကျွန်တော်တို့ဟိုတို့ DNLA ပဲအုပ်ချုပ်သွားမယ်ပေါ့လေဟိုအုပ်ချုပ်ရေးပိုင်းခြားထားမယ်ပေါ့ဟိုအကိတ်တွေဟိုနောက်တော့ကိတ်ပေါ့နောက်တော့ကိတ်လည်းရွှေ့ပြီးပို့သူတို့ request လုပ်တာပေါ့ဒါနဲ့ကျွန်တော်တို့ကဒီနမ်ခမ်းမြို့နယ်ထဲမှာ SSPB SSA ဒီထောင်ကကတဲ့ကစစ်ဆက်မပြနေလာတဲ့ဒေတာတွေဖြစ်တယ်။ဆိုတော့ဒါကမှဖြစ်နိုင်ဘူးဗျာ။ညီနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကမဖြစ်နိုင်ဘူးဆိုတဲ့အကြောင်းပြထားချက်ကတရားဝင်စာနဲ့ကျွန်တော်ပို့ထားပြီးသားဖြစ်တယ်။ဒါပေမဲ့ဒီအကြောင်းပြန်ပြီးနောက်ပိုင်းမှာသူကမပြောမဆိုနဲ့ဒီအတ္တမပြောင်းရွှေ့မှုတွေကဖြစ်လာတာပေါ့
။ DNLA တအားနဲ့ SSPB ရှမ်းတပ်ဖွဲ့တွေဟာတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့FENCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှပါဝင်ထားကြတာပါလက်ရှိဖြစ်ပေါ်နေတဲ့မပြေလည်မှုတွေကိုညှိနှိုင်းအဆွေးနွေးအဖြေရှာသွားမှဖြစ်တယ်လို့လည်းဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ဘလောင်နဲ့ရှမ်းကဟိုနေပေါင်းများစွာဒီရှမ်းပြည်ထဲမှာကနေတိုင်းလည်းကြွတဲ့လူမျိုးတွေဖြစ်တယ်ဟိုတက်ကလည်းဒါတော်တော်ရေးဖွဲ့စည်းမှမိတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်တို့ SSPP နေနဲ့ပြောနိုင်တာကတော့ငင်းချမ်းစွာဒီကွာရှင်ရည်တိုင်းကြီးဟိုကျင့်သုံးရင်းမှာညီနိုင်ရေးနဲ့ကျွန်တော်တို့ဒီကာလအတွင်းမှာဘလို့တူပေါင်းဆွေးရပြီးတော့မှယက်ဒီညီထိုင်တော့ကြမလဲဆိုတဲ့ဟာကိုအဓိကအနေနဲ့ကျွန်တော်တို့လုပ်ချင်တာပေါ့ဗျာ
နိုင်ငံရေးသားဖြစ်ပျက်တဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တအားအမျိုးသားလွတ်မြောက်ရေးတက်မတော် TNLA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားတာနဲ့ဆက်သွယ်လို့မရခဲ့ပါဘူး TNLA ပြောရေးဆိုခွင့်ရှိသူလွေရေးဦးကTNL ကနန်းခမ်းကိုတင်ယူပြီးနောက်မှာ SSPP တပ်ကသူတို့တင်ယူထားတဲ့စခန်းတွေမှာလာရောက်နေရာယူခဲ့ကြောင်းဒီအတွက်နှစ်ဖက်ဆွေးနွေးပြီးနောက်မှာ SSPP တပ်တွေကိုနေရာပြောင်းရွှေ့ခဲ့တာဖြစ်ကြောင်းအယဝတီသတင်းဌာနကိုဖြေကြားထားပါတယ်။တစ်ဆက်တည်းမှာပဲဒေသတွင်းရှိတခြားအဖွဲ့အစည်းတွေနဲ့ဖြစ်ပေါ်လာတဲ့မပြေလည်မှုတွေကိုဗဟိုချင်းချိတ်ဆက်ပြီးနိုင်ငံရေးနည်းရဖြေရှင်းသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ချက်မြောက်ဒေသအတွင်းမှာလည်း KIA ကချင်း MMDA ကိုကန့် TNL တအားSSPB SSA မြောက်ပိုင်းတပ်ဖွဲ့တွေအဓိကလှုပ်ရှားနေတာဖြစ်ပါတယ်တစ်တုံညာနှစ်ခွန်ဆစ်စင်ရဲ့နောက်ပိုင်းမှာတော့လက်နက်ကိုင်အဖွဲ့တွေကြားမှာနေမီထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်ချမ်းမြောက်ဒေသခံတို့ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမပြေလည်မှုတွေကကြာလာရင်လူမျိုးအချင်းချင်းကြားယုံကြည်မှုကြာဆင်းလာနိုင်တာကြောင့်အချင်းချင်းပြေလည်အောင်ညီနိုင်စေလိုကြောင်းပြောပါတယ်ချင
်းချင်းဟိုနားလည်မှုပွဲလို့တော့လူတို့ကတော့နေလို့ခက်တာပါဗျာဟိုဒီနေ့ပြည်သက်ဆာမဖြစ်တာတော့လူတို့ကြတော့ဒီလိုကြားလာရောနည်းချိခိုက်လာမှာပေါ့ ဖြစ်စဉ်ချင်းနဲ့ဌာနတော့ချင်းချင်းလူနိုင်ကြပေါ့ဒီဒီနဲ့ဒါပါပဲ
လက်ရှိအချိန်မှာတော့ရှမ်းမြောက်ဒေသကလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုအသုံးမပြုနိုင်ပဲတော်လန်တွေကနေသွားလာနေရတာနဲ့စစ်ကောင်စီဘက်ကခုံပစ္စည်းတင်သွင်းမှုကန့်သတ်တာကြောင့်ကုန်စည်စစ်စစ်မှုခက်ခဲနေသလိုလမ်းခရီးမှာလည်းလက်နက်ကိုင်အဖွဲ့အစည်းအမျိုးမျိုးကဂိတ်ကြီးကောက်ယူတာကြောင့်ကုန်ပစ္စည်းရှားပါတာနဲ့ဈေးနှုန်းကြီးမြင့်တာတွေကိုရင်ဆိုင်နေကြပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ပြောပြသွားတာပါ